America in Burmese.
မင်္ဂလာညနေခင်းပါတော်ရချင်းများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ခါနေ2018ခုနှစ်ဧပြီလ28ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုက်ဒိုမီတာ19.25ရူကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမှတ်ခွာညွှန်တဲ့အတူကြီးညာပေးသွားမှာပါတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားတောက်ကြနေကတမိုင်းဝင်တွေ့ဆုံပွဲမှာနျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်ပေးခဲ့တဲ့ကတိတွေအတွက်အကောင်းမြင်တယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့ပြည်ပခါကြောင့်တစ်ဖက်နိုင်ငံကိုထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေနေရက်ကိုဂုံတိတ်ခါရှိရှိနဲ့ပြန်နိုင်ရေးပူပေါင်းဆောင်ရွက်ကြဖို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆရာမှာကတော့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားသပိုင်းဝင်တွေ့ဆုံမှုအပေါ်မှာမြန်မာနိုင်ငံအပါအဝင်ဖြစ်တဲ့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံကကြိုဆိုလိုက်တဲ့တဲ့ရင်နောက်မြန်မာနိုင်ငံကိုပထမဦးဆုံးချိန်လာရောက်ခွင့်ရတဲ့လူညုံရေးကောင်စီအဖွဲ့ဝင်ရဲ့ခီးစဉ်အပေါ်မှာဘယ်လိုသုံးသပ်ချက်ရှိပါသလဲ
ဒီကုလသမဂ္ဂလူညုံရေးကောင်စီကအဖွဲ့ဝင်15ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ကလာပြီးတော့တုံ့ပြန်စစ်ဆေးမှုပြုလုပ်မယ်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒီတော့ကကျွန်တော်တို့အနေနဲ့ကမြန်မာနိုင်ငံအတွင်းမှာတကယ်လက်ရှိဖြစ်ခဲ့တဲ့အမှန်တိုင်းအခြေအနေတွေကိုခြားပြရှင်းလင်းဖို့တော့လိုပါတယ
်။လူခွင့်ရေးရှင်နေပြောဆိုသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ပြည်ပရောက်တိဘက်လူမျိုးတွေသူတို့ရဲ့ရိုးရာယဉ်ကျေးမှုကိုဆက်ထိန်းထားကြတယ်လို့ပြောဆိုလိုက်တဲ့သတင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မခွာညိုတို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ကြားတောက်ကြနေကတမိုင်းဝင်တွေ့ဆုံပွဲမှာနျူကလ িয়ার ကင်းစင်ပပျောက်ရေးအတွက်ကင်ဂျွန်အွန်းပေးခဲ့တဲ့ကတိတွေဟာအကောင်းမြင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ဘက်ကကစားနေတယ်လို့သူမထင်ကြောင်းနဲ့အခုလိုအခြေအနေမျိုးအထိဘယ်တော့မှမရောက်ခဲ့ဘူးလို့အင်ဂျီရောမှာဂျာမနီဝန်ကြီးချုပ်နဲ့ပူရဲချင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောခဲ့တာပါမြောက်ကိုရီးယားရှုရဘက်ကအလားတူကတိတွေပေးခဲ့ပေမဲ့လက်တွေမလုပ်ခဲ့တဲ့အတွက်ဒီတစ်ခါမှရောတကယ်စစ်မှန်တဲ့ကတိဖြစ်မလားဆိုတဲ့အမေးကိုတော့သမ္မတထရမ့်ကသူ့ဘက်ကတော့အညာခံမှာမဟုတ်ဘူးလို့ဖြေခဲ့ပါတယ်ကင်ဂျွန်အွန်းနဲ့သူတွေ့ဆုံဆွေးနွေးပွဲတွေမကြခင်လုံးမှာဖြစ်တယ်လို့သမရကဆိုပေမဲ့လည်းအချိန်တိကျကိုတော့မပြောပါဘူးထိပ်သီးတွေ့ဆုံပွဲဗမာလုပ်မယ်ဆိုတာတာဝန်ရှိသူတွေက200-300လောက်စဉ်းစားထားတယ်လို့လည်းပြောပါတယ်တောက်ကြနေတဲ့ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာတောင်ကိုရီးယားဘက်ချက်မှာပထမဦးဆုံးခြေချခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်တစ်ယောက်ဖြစ်လာပြီးတောင်ကိုရီးယားသမရမွန်ဂျဲအင်နဲ့သမိုင်းဝင်တွေ့ဆုံဆွေးနွေးခဲ့တာပါကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းစင်ပပျောက်ရေးအကောင့်ထဲပေါ်ဖို့နဲ့ကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ရေးဆွေးနွေးဖို့ခေါင်းဆောင်နှစ်ဦးသဘောတူညီခဲ့ကြပါရခင်ဗျာ
မကြခင်ရပိုင်းအတွင်းကပဲအမေရိကန်နိုင်ငံဂျာယီဝင်ကြီးဖြစ်သွားတဲ့မိုက်ပွန်ဖီယိုဟာဒီကနေ့စနေနေ့မှာပဲအရှေ့လယ်ပိုင်းဒေသခရီးစဉ်ကိုစတင်လိုက်ပါတယ်ဒီမတိုင်ခင်မှာတော့မစ္စတာပွန်ဖီယိုဒီယာရုစယူပြီးတဲ့နောက်ပထမဆုံးတန်တမန်ခရီးစဉ်အဖြစ်ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲမြို့တော်မှာနေတူးခေါ်မြောက်အတ္တလန္တစ်စာချုပ်အဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။သုံးရက်ကြာမဲ့အခုခီးစဉ်မှာတော့ဆော်ဒီအာရေဗျ၊ဂျော်ဒန်နဲ့အစ္စရေးနိုင်ငံတို့ကိုတွားရောက်မှဖြစ်ပြီးအီရန်နိုင်ငံနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒနဲ့အဲ့ဒီမဟာမိတ်နိုင်ငံတွေကိုပြောပြမှာဖြစ်ပါတယ်။အီရန်နိုင်ငံဆိုင်ရာနျူကလ িয়ার သဘောတူညီမှုကနေအမေရိကန်နှုတ်ထွက်ဖို့သမ္မတထရမ့်ကဆုံးဖြတ်ချက်မချရသေးဘဲဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေကြောင်းမစ္စတာပွန်ပီယိုတောက်တာနေကပဲပြောသွားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးနေတိုးနိုင်ငံသားရေးဝန်ကြီးတွေနဲ့လည်းဆွေးနွေးခဲ့တယ်လို့မစ္စတာပွန်ပီယိုကဆိုပါတယ်။ဒီအရှေ့လယ်ပိုင်းခီးစဉ်မှာလည်းအီရန်နျူကလ িয়ার ကိစ္စကိုထိတ်ဆုံးမှထားဆွေးနွေးဖို့ရှိတယ်လို့သူကပဲပြောသွားပါတယ်။နိုင်ငံတကာသတင်းတွေမှာတော့မြောက်ကိုရီးယား၊ဆီးရီးယားနဲ့အီရန်ရေးကိစ္စတွေထိတ်တန့်ရောက်နေချိန်မှာအမေရိကန်ရဲ့ရည်တည်မှုဘလို့အနေထားမှာရှိသလဲဆိုတာသိနိုင်ဖို့နိုင်ငံတကာခေါင်းဆောင်တွေ၊နိုင်ငံသားရေးမူဝါဒကြံ့ကျင်သူတွေကဝန်ကြီးဖွန်ပီယိုရဲ့ပထမဆုံးသတင်းပတ်ကိုတေချာစောင့်ကြည့်နေကြဖို့ရှိပါတယ်။မစ္စတာဖွန်ပီယိုဟာသူ့ရဲ့နိုင်ငံသားရေးဝန်ကြီးဖြစ်တဲ့ Rex Tillerson နဲ့ရှင်ရင်တော့အီရန်ဆိုရပေါ်မှာပိုးပြီးသဘောထားတင်းတင်းမာမာရှိသူလို့သုံးသပ်ကြပါတယ
်။အီရန်ကနျူကလ িয়ার လက်နက်တွေမထုတ်လုပ်နိုင်အောင်ကာကွယ်တားမြစ်ထားတဲ့သဘောတူညီမှုပြပြသွားခဲ့ရင်တော့နျူကလ িয়ার လက်နက်ထုတ်လုပ်တာကိုခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလေးနဲ့ပြောကြားခဲ့ပါတယ်။ဝါရှင်တန်မြို့တော်မှာဂျာမနီဝန်ကြီးချုပ်အန်ဂလာ မာကဲလ်နဲ့တွေ့ဆုံအပြီးပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်နိုင်စေရဘူးလို့သမ္မတထရမ့်ကဆိုပါတယ်။2015ခုနှစ်ကအီရန်နဲ့ရရှိထားတဲ့JCPOA နိုင်ငံတကာသဘောတူညီချက်ပြတ်သွားခဲ့လို့အီရန်ကနျူကလ িয়ার အစီအစဉ်တွေပြန်ဆခဲ့ရင်စစ်ရေးအရရေးယူမလားဆိုတဲ့အမေးကိုတော့သမ္မတကမဖြေနိုင်ဘူး လို့ဖြေဆိုခဲ့ပါတယ်။ဒီသဘောတူညီချက်ဟာအီရန်ရဲ့ပြဿနာအလုံးကိုဖြေရှင်းပေးမဲ့သဘောတူညီချက်မျိုးတော့မဟုတ်ဘူးလို့ဂျာမနီဝန်ကြီးချုပ်မာခဲကပြောကြားခဲ့ပါတယ်။အီရန်ရဲ့မကောင်းတဲ့လှုပ်ဆောင်မှုတွေကိုကန့်သက်ထားတဲ့သဘောတူညီချက်အဖြစ်လက်ခံထားတယ်လို့လည်းသူကဖော်ပြပြောဆိုပါတယ်။ဆီးရီးယားနိုင်ငံပေါ်ပထဝီအနေထားရဩဇာလွှမ်းမိုးနိုင်အောင်ကြိုးစားနေတဲ့အီရန်ရဲ့ရန်ကိုထိန်းနိုင်မှုအတွက်အီရန်သဘောတူညီချက်ဟာအဓိကအရေးကြီးတယ်လို့လည်းဂျာမနီဝန်ကြီးချုပ်ကပြောပါတယ်။ဒီသဘောတူညီချက်ကနေနှုတ်ထွက်မယ်လို့သမ္မတ Trump ကပြောထားချိန်မှာဂျာမနီအစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့ဆက်ပြီးတော့အနီးကပ်ဆွေးနွေးသွားမယ်အကြောင်းလဲအင်္ဂလာမာကဲကပြောကြားပါရယ်သဘောတူစာချုပ်ပါအချက်ဒီအတိုင်းအီရန်ဘက်ကလိုက်နာခြင်းရှိမရှိရက်90ကြာတိုင်းအမေရိကန်အစိုးရကလွှတ်တော်ကိုပြန်လည်သုံးသပ်တင်ပြရပါရယ်နောက်ထပ်တင်ပြရမယ့်ရက်ကတော့မေလ12ရက်ဖြစ်ပါရယ်ခင်ဗျာ
ဂျီမန်နိုင်ငံအတွင်းအင်အားကြီးတဲ့အစ္စလာမစ်အဖွဲ့အစည်းတစ်ခုကအကြီးတန်းခေါင်းဆောင်တယောက်ကိုဂျီမန်နိုင်ငံတောင်ပိုင်းအေဒန်မြို့မှာစနေနေ့ပစ်ခတ်မှုအတွင်းတပ်ဖြတ်ခဲ့ကြောင်းဂျီမန်လုံခြုံရေးတပ်ဖွဲ့ကပြောပါတယ်။နိုင်ငံတောင်ပိုင်းမှာနှစ်ပေါင်းများစွာဘုံခွဲမှုတွေပစ်ခတ်တိုက်ခိုက်မှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်အများစုပါဝင်တဲ့လူတွေကိုရာပေါင်းများစွာတပ်ဖြတ်ခဲ့တဲ့စစ်သွေးကြွအုပ်စုတွေကြီးစိုးရာအေဒန်မြို့တော်တစ်ဝိုက်မှာဆာလစ်နက်စီယာဖက်ဒယ်အယ်ဘက်ရှီဟာမင်းသားဖွဲ့ခံယူထားသူဖြစ်ပါတယ်။အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးတပ်ဖွဲ့တွေကအဆောက်အဦတစ်ခုထဲမှာရှိနေတဲ့အယ်ဘက်ရှီကိုဝိုင်းရံပိတ်ဆို့ထားတဲ့အချိန်မှာအယ်ဘက်ရှီနဲ့သူ့ရဲ့နောက်လိုက်တွေကလက်နက်ချဖို့ညှဉ်းဆဲခဲ့တဲ့အကြောင်းအေရန်ရဲဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ရဲတပ်ဖွဲ့ရဲ့ကြေညာချက်ထဲမှာအယ်ဘက်ရှီရဲ့သွေးတံရဲရဲနဲ့တေဆုံးနေတဲ့အလောင်းကိုပြသထားပြီးသူ့ရဲ့အပေါင်းပါ၃ယောက်ကိုဖမ်းဆီးထားခဲ့ကြောင်းဖော်ပြပါတယ်။ဒီပစ်ခတ်မှုအတွင်းအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးအဖွဲ့ဝင်တဦးလည်းတေဆုံးခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1068.3 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။မြန်မာနိုင်ငံရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်တဖက်နိုင်ငံကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်တွေနေရက်ကိုကုန်သက်ကရှိရှိနဲ့ပြန်နိုင်ရေးပူးပေါင်းဆောင်ရွက်ကြဖို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကတိုက်တွန်းသွားပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲဒီကနေ့သတင်းစာရှင်းလင်းပွဲမှာစင်ကာပူဝန်ကြီးချုပ်ကအခုလိုပြောသွားတာပါ။
And we encourage Myanmar and Bangladesh to press on with their shared commitment.To carry out the voluntary return of displaced persons.
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့သူတို့ဆန္ဒအလျောက်နေရရင်ပြန်တဲ့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ကုန်သင်္ကာရှိရှိပြန်နိုင်ရေးအချိန်ဆိုင်မီနေပဲနဲ့ချမှတ်ထားတဲ့ဂရီကိုဒီအတိုင်းဆောင်ရွက်သွားဖို့ဝန်ကြီးချုပ်လီရှန်လွန်းကပြောသွားတာပါ။ဒါ့အပြင်အာဆီယံသင်းကြီးရဲ့ခေါင်းဆောင်တွေဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျဲအင်တို့ရဲ့ကိုရီးယားကျွမ်းဆွယ်တင်မာမှုတွေလျှော့ချရေးတမိုင်းဝင်ပထမဆုံးတွေ့ဆုံဆွေးနွေးခဲ့ကြတာနဲ့ပတ်သက်လို့လည်းကြိုဆိုလိုက်ပါတယ်။ကိုရီးယားထေသည့်ဆွေးနွေးပွဲကနေဒေတာရင်းညီငယ်ကြီးနဲ့တင်းညင်ရေးတို့ကိုစောင့်ကျဉ်းလာလိမ့်မယ်လို့လဲဝန်ကြီးချုပ်လီရှန်လွန်းကပြောပါရယ်အပြုသဘောဆောင်တဲ့ခြေလှမ်းစတင်လိုက်တာဖြစ်ပေမဲ့လည်းရှေ့မှာဆက်ပြီးတော့ဆွေးနွေးဖြည့်ရှင်းရမယ့်အခက်အခဲတွေရှိနေနိုင်ကြောင်းလဲသူကထောက်ပြပါရယ်ဒီကနေ့မှာပဲကျင်းပတဲ့32ချိန်မြောက်အာဆီယံအသင်းကြီးရဲ့ထေသည့်ဆွေးနွေးပွဲအတွင်းကုန်သွယ်ရေးစစ်ပွဲကိုမလိုလားကြောင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လဲလီရှန်လွန်းကသတိပေးပြောဆိုပါရယ်ဒီထေသည့်ဆွေးနွေးပွဲကိုဒေတာရင်းအသင်းဝင်နိုင်ငံခေါင်းဆောင်တွေနဲ့အတူမြန်မာသမ္မတဦးဝင်းမြင့်လဲတက်ရောက်နေပါရယ်ခင်ဗျာ
ကိုရီးယားနှစ်နိုင်ငံကြားတွေ့ဆုံဆွေးနွေးပွဲဟာကိုရီးယားကျွန်းဆွယ်အတွက်အလှည့်ပြောင်းတစ်ခုဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကကြေညာခဲ့ပြီးတစ်ချိန်တည်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့မတွေ့ခင်တန်ခတ်ပိတ်ဆို့မှုတွေကိုဆက်ပြီးထားမှာဖြစ်တဲ့အကြောင်းပြောပါရတယ်။ဆယ်နှစ်ကျော်အတွင်းကိုရီးယားနှစ်နိုင်ငံကြားပထမဆုံးတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်လို့ပူးတွဲကြေညာချက်ကို KCNA ကတောက်ကြနေမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဟာကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကင်းမဲ့ဇုန်ဖြစ်ပေါ်လာစေရေးစုံကမ်းတိုင်အောင်ဆောင်ရွက်သွားကြဖို့ကြိပြုခဲ့ကြသလိုကိုရီးယားကျွန်းဆွယ်မှာအမှုမျိုးလက်နက်ကင်းစင်ရေးကိုလည်းဘုံရီမှန်ချက်အဖြစ်သဘောတူခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးပွဲအတွင်းတောင်နဲ့မြောက်ကိုရီးယားနဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာစေရေးကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံကြားကစိုးရိမ်ပူပန်နေကြတဲ့ကိစ္စရပ်တွေကိုအပြန်အလှန်စိတ်ရင်းစေတနာမှန်နဲ့ရိုးသားပွင့်လွင်စွာဆွေးနွေးခဲ့တဲ့အကြောင်း KCNA ကဖော်ပြပါရတယ်။ထုတ်ပြန်ကြေညာချက်ထဲအတိအကျဖော်ပြထားတဲ့သဘောတူညီချက်အများစုကကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးကိုအဓိက ဆောင်ပေးထားပြီးကိုရီးယားမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်နဲ့တိုက်ချင်းပစ်ဒုံးကျည်တွေကိုလူလူလာလာဆွန့်လွတ်မလားဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူးတွေ့ဆုံဆွေးနွေးပွဲအကြောင်းမြောက်ကိုရီးယားအစိုးရသတင်းမှဖော်ပြရမှာတော့နျူကလ িয়ার ကင်းစင်ရေးဆွေးနွေးမှုတွေအကြောင်းထူးထူးခြားခြားဖော်ပြမထားပေမဲ့အသေးစိတ်ဖော်ပြမထားပဲနဲ့ငြိမ်းချမ်းရေးတာယာဝါပြောရေးနဲ့ကိုရီးယားနှစ်နိုင်ငံညီညွတ်ရေးတွေကိုပဲအလေးပေးခဲ့ပါတယ
်။အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီကျင်းပင်တို့ဟာအငင်းပွားနေတဲ့နေဆက်အရေးနဲ့ပတ်သက်ပြီးတော့တည်တည်ငြိမ်ငြိမ်အခြေအနေကိုဆက်လက်ထိန်းသိမ်းသွားကြဖို့သဘောတူညီခဲ့ကြပါတယ်။ခေါင်းဆောင်နှစ်ဦးဟာတရုတ်နိုင်ငံအလယ်ပိုင်းဝူဟန်မြို့မှာနှစ်ရက်ကြာအလို့သဘောဆွေးနွေးခဲ့ကြတာပါ။ဒါအပြင်မြန်မာရဲ့ဟိမဝန္တာတောင်တန်းနေဆက်မြင့်တလျှောက်ကနိုင်ငံတက်ဖွဲ့ဝင်တွေအနေနဲ့ငြိမ်းချမ်းရေးဆက်လက်ထိန်းသိမ်းသွားနိုင်ရေးလဲသဘောတူညီခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့မှပြောလိုက်ပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီး VJ Gohil ကဝန်ကြီးချုပ်မိုဒီနဲ့သမ္မတရှီရိုဟာနှစ်နိုင်ငံအရေးနားလည်မှုရှိရှိနဲ့မတူကွဲပြားမှုတွေကိုငြိမ်းငြိမ်းချမ်းချမ်းနဲ့ပြောဆိုဆွေးနွေးကြဖို့လဲသဘောတူခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်တွေနဲ့ပတ်သက်လို့လက်မှတ်ရေးထိုးခဲ့ကြတာမျိုးတော့မရှိပါဘူး။
မလေးရှားဝန်ကြီးချုပ်ဟာမဟာဒီယာမိုဟာမက်ဟာမေလ9ရက်အထွေထွေရွေးကောက်ပွဲကိုစလဲအဖြစ်အမည်စီရင်တင်သွင်းလိုက်ပါတယ်။သူ့ကိုထောက်ခံသူတွေဟာစနေနေ့ကလန်ကာဝီအပန်းဖြေကျွန်းမှာစုဝေးပြီးအသက်62နှစ်ရှိနေပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းကိုထောက်ခံကြောင်းအင်အားပြခဲ့ကြပါတယ်။မဟာဒီယာကိုရိုင်းတေချာတင်ကြားပေးထားခဲ့တဲ့လက်ရှိဝန်ကြီးချုပ်နာဂျစ်ရဇက်ကအာဂရီလိုက်စားမှုမှာပြဿနာတွေတက်ခဲ့ပြီးတဲ့နောက်သူ့ကိုယာရုကဖယ်ရှားဖို့မဟာဒီယာကပဲတောင်းဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရဇက်2009ခုနှစ်ကဝန်ကြီးချုပ်ယာရုတာဝန်ထမ်းဆောင်ချိန်မှာစီးပွားရေးဖွံ့ဖြိုးတိုးတက်စေရေးအတွက် 1MDB အဖွဲ့ကိုတည်ထောင်ပြီးကနဦးပိုင်းကဦးဆောင်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဒေါ်လာတန်းထောင်နဲ့ချီပြီးတော့အကျွေးတင်ခဲ့တာဖြစ်ပါတယ်။အစိုးရဗန်နာငွေနဲ့မတည်ထောင်တဲ့ဒီလုပ်ငန်းအဖွဲ့ကြီးဟာအမေရိကန်နဲ့တခြားနိုင်ငံတွေနဲ့နိုင်ငံဖြတ်ကျော်ငွေကြေးအလဲသုံးမှုငွေကြေးခေါ်ဝါချမှုတွေရှိခဲ့ကြောင်းစွပ်စွဲခံရပြီးစုံစမ်းစစ်ဆေးခံနေရတာဖြစ်ပါတယ
်။စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မခွာညိုတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားသမိုင်းဝင်ထိပ်သီးတွေ့ဆုံမှုအပေါ်မြန်မာနိုင်ငံနဲ့ပါဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းပထမဦးဆုံးအကြိမ်တွေ့ဆုံမှုကနေရှေ့ဆက်ဆောင်ရွက်စရာတွေရှိနေသေးတာကိုလည်းအာဆီယံခေါင်းဆောင်တွေနဲ့အကဲခတ်တွေကသတိပေးနေကြတာပါ။အပြည့်အစုံကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင်။
တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးတွေ့ဆုံမှုကိုတော့အာရှဒေသမှာလည်းမကနိုင်ငံတကာအတိုင်းအဝိုင်းမှာပါစိန်ခေါ်မှုတစ်ခုဖြစ်နေတဲ့ကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေရောပါလာစေမဲ့သမိုင်းဝင်တွေ့ဆုံမှုဖြစ်အာဆီယံခေါင်းဆောင်တွေကြိုဆိုလိုက်ကြပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲတွေကိုအရှင်ဖြစ်လက်ခံကျင်းပနေတဲ့စင်ကာပူကဝန်ကြီးချုပ်လီရှွန်လောင်းကတော့အပေါင်းလက္ခဏာဆောင်တဲ့တွေ့ဆုံမှုဖြစ်ချီးကျူးခဲ့ပေမဲ့စောင့်ကြည့်ဖို့လိုသေးတဲ့အကြောင်းလည်းသတိထားကြိုဆိုခဲ့တာပါ။
It's positive. It's good that the North and South Koreans have met. It's good that President Donald Trump is about to meet Mr. Kim Jong Un.
တောင်နှင်းမြောက်ကိုရီးယားတွေ့ဆုံမှုဟာအပြူသဘောဆောင်တဲ့ကိစ္စပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်း Mr. Kim Jong Un တွေ့မဲ့အစီအစဉ်ဟာကောင်းတဲ့ကိစ္စပါ။ခြေကိုဘယ်လိုဆက်သွားမလဲဆိုတာကတော့မေးစရာရှိပါတယ်။ဆွေးနွေးမှုတွေသဘောတူညီချက်တွေသဘောတူညီချက်တွေကိုအကောင့်ထဲမဖော်နိုင်တာတွေအပြန်အလှန်ဆွဆွဲချက်တွေနဲ့ရှည်လျားတဲ့သမိုင်းနောက်ခံတွေရှိနေတယ်လို့တင်းမာမှုတွေနဲ့မယုံကြည်မှုတွေလည်းရှိခဲ့ဘူးပါတယ်
။တောင်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲတွေပြီးမှပဲနောက်ဆက်တွဲဖြစ်မြောက်ကိုရီးယားခေါင်းဆောင်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းတွေ့ဆုံမှုစီစဉ်ထားပါတယ်။မေလဓမ္မမောက်ဇွန်လလောက်မှာတွေ့ပြမဲ့လမ်းလာတွေရှိနေပေမဲ့လည်းအစီအစဉ်အသေးစိတ်ကတော့အခုချိန်ထိမသိရသေးပါဘူး။နှစ်ပေါင်းများစွာအတွင်းမြောက်ကိုရီးယားကတောင်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေကိုတွေ့ဆုံဖို့လက်ခံသဘောတူခဲ့တဲ့အတွက်လဲတင်းမာမှုတွေရောပါလာမယ့်အရေးအယောင်တွေဖြစ်ဒေသတွင်းနဲ့နိုင်ငံတကာအသံဝင်ကြားမျှော်လင့်ချက်တွေထွက်ပေါ်လာနေတာပါ။ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာလဲမြောက်ကိုရီးယားကမစ်ဆိုင်းတုံးနဲ့နျူကလ িয়ার ဆန့်သတ်မှုတွေရပ်ဆိုင်းထားမယ့်အကြောင်းကြေညာထားတယ်လို့တောင်ကိုရီးယားနိုင်ငံကလဲနေဆက်ကနေထုတ်လွှင့်နေတဲ့ဝါရပြန့်စကားတွေနဲ့ခေတ်ပေါ်သချင်းထုတ်လွှင့်မှုအစီအစဉ်တွေကိုရပ်ဆိုင်းကြောင်းကြေညာခဲ့ကြပါတယ်။ဒါပေမဲ့လည်းဂရီစကားတွေလောင်းနေတော့မလုံလောက်သေးဘူးလို့ဝါရှင်တန်ခြေဆက်ဂျော့ဂျ်တောင်းတက်သူကအရှေ့အာရှရဲ့ချွင်းချင်သူဒန်နစ်ဝိုင်ဒါကသတိပေးပါတယ
် So far all we have are promises. We don't have any real concrete steps that the North has taken that we can see.
အခုထိကတော့ဂရီတသက်ပဲတွေ့ရပါတယ်မစ်ဆိုင်းနဲ့နျူကလ িয়ার ဆန့်သတ်မှုတွေကိုလာတော်တော်ကြာအောင်ဆိုင်းငံ့ထားမယ်ဆိုတာမျိုးကလွဲလို့မြောက်ကိုရီးယားဘက်ကလက်တွေ့မြင်နိုင်တဲ့ခိုင်မာတဲ့ခြေလှမ်းမျိုးမတွေ့ရပါဘူး
တောင်မြောက်ကိုရီးယားခေါင်းဆောင်တို့မနေ့ကထိပ်သီးတွေ့ဆုံမှုအတွင်းမှာတော့နျူကလ িয়ার ကင်းစင်ရေးနဲ့ငင်းချမ်းရေးအတွက်ရှစ်ရှုကြိုးပမ်းမှုနှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြသလိုရင်းရင်းနှီးနှီးဆက်ဆံမှုတွေတွေ့ခဲ့ရတဲ့အတွက်အားရကြည်တမှုတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လည်း1953ခုနှစ်မှာစစ်ပြင်းရေးစာချုပ်တရက်နဲ့တိုက်ခိုက်မှုတွေအဆုံးသတ်ခဲ့ပေမဲ့ရန်ဘက်တွေဖြစ်ရှိနေစေတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားအပိသက်ပြည်လည်မှုရာရေးစိန်ခေါ်မှုတွေလည်းရှိနေစေဖြစ်တဲ့အကြောင်းစင်ဝူကြီးချုပ်ကသတိပေးခဲ့တာပါ။
Many very difficult issues to be dealt with along the way, even assuming the best of faith on both sides.
နှစ်ပတ်စလုံးအပေါ်ယုံကြည်မှုအပြည့်အဝထားမယ်ဆိုရင်တော့မှရှေ့မှာကြော်လွှားရမယ့်အခက်အခဲတွေကအများအများရှိနေသေးပါ။ဒါကြောင့်လဲမီဆိုင်းဒုံးတွေပြစ်လွတ်ဘုံးတွေကိုစမ်းသပ်နေတာတဲ့ဆိုင်ရင်တော့တွေးဆတာကအပေါင်းလက္ခဏာဆောင်တဲ့ခြေလမ်းတစ်ရပ်ပါ။ဒါပေမဲ့လည်းဘယ်လိုရှေ့ဆက်မလဲဆိုတာကတော့စောင့်ကြည့်ရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ကတော့အကောင်းဆုံးကိုပဲမျှော်လင့်ရမှာပါ။
ကိုရီးယားနိုင်ငံခေါင်းဆောင်တွေရဲ့တမိုင်းဝင်တွေ့ဆုံမှုအပေါ်မှာတော့တန်တမန်ရေးရာထူးခြားတဲ့ခြေလှမ်းတရားဖြစ်အမေရိကန်သမ္မတထရန့်ကချီကျူးစကားပြောကြားခဲ့တာပါနျူကလ িয়ার နဲ့မစ်ဆိုင်တုံစမ်းသပ်မှုတွေကြောင့်နိုင်ငံတကာမှာအထူးကြံဖြစ်နေတဲ့မြောက်ကိုရီးယားအနေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်လာတာဟာလည်းနိုင်ငံရေးကစားကွက်တစ်ခုဖြစ်လိမ့်မယ်လို့မယုံကြည်တဲ့အကြောင်းမနေ့ကပဲအင်ပီရိုကသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြပေးခဲ့တာပါရှင်ဆက်ပြီးတော့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေရဲ့မြန်မာနိုင်ငံခီးစဉ်အပေါ်တင်ကြိုသုံးသပ်ချက်တွေကိုပြောပြပေးချင်ပါတယ်မြန်မာနိုင်ငံကိုမကြခင်ရပ်ပိုင်းမှာပဲရောက်ရှိတော့မယ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်ကိုတိုးတက်မှုတရအနေနဲ့ကြိုးစိုးလက်ခံလိုက်တယ်လို့လာရောက်ခွင့်ပြုလိုက်တဲ့မြန်မာအစိုးရအနေနဲ့လည်းရခိုင်ပြည်ပခန့်နဲ့ပတ်သက်တဲ့ပကတိဖြစ်စဉ်ကိုပြုံ့ဝင်လင်းလင်းရှင်းပြတင်တယ်လို့လူခွေစောင့်ကြည့်အကဲခတ်တွေကတိုက်တွန်းလိုက်ပါတယ်လောလောဆယ်ကုဝိနိုင်ငံမှာရောက်ရှိနေတဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအရင်ဆုံးတွားရောက်มาဖြစ်ပါတယ်ခီးစဉ်နဲ့ပတ်သက်ပြီးတော့တင်ကြိုသုံးသပ်ချက်တွေနားဆင်ရအောင်ပါရှင
်ရခိုင်မြောက်ပိုင်းပြည်ပခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားကြတဲ့လူသားချင်းစာယာဘေးဒုက္ခကိုရင်ဆိုင်နေရတဲ့ရိုဟင်ဂျာတသန်းကျော်ရဲ့အခြေအနေကိုကိုယ်တိုင်တွားရောက်ကြည့်ရှုနိုင်မှုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်ဧပြီလ26ရက်နေ့ကစတင်လိုက်ပြီးအခုဆိုရင်တော့ကူဝိတ်ကိုရောက်ရှိနေပြီဖြစ်ပါတယ်လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညင်းခဲ့ပေမဲ့လည်းနောက်ပိုင်းမှာသဘောတူလက်ခံခဲ့တာဖြစ်ပါတယ်လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်มาဖြစ်ပါတယ်မြန်မာနိုင်ငံကိုဧပြီလ30ရက်နေ့ဆက်ရောက်มาဖြစ်ပြီးမေလ2ရက်နေ့မှာပြန်လည်ထွက်ခွာมาဖြစ်ပါတယ်အခုလိုမျိုးမြန်မာအစိုးရဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ကိုလာရောက်ခွင့်ပြုလိုက်တဲ့အပေါ်တိုးတက်မှုတရအနေနဲ့ကြိုးစိုးလက်ခံပေးမယ်လို့ဒီအချိန်တိုခီးစဉ်အတွင်းမှာဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်မိဖို့နဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေကိုတေချာလေးလာစမ်းစစ်နိုင်မှုကတော့အချိန်အကန့်အသတ်တွေရှိနိုင်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာခင်ဇော်ဝင်းကသုံးသပ်ပါတယ
်အရင်ကလိုဟိုရင်းဆန်ပြီးတော့လာခွင့်မပြုဘဲနဲ့လက်မခံဘဲနဲ့ခြေနေရနေအခုလိုလာခွင့်ပြုရစင်တော့တိုးတက်မှုတရပေါ့လေဆန္ဒလို့လာခြင်းအရှင်ဒီအခြေအနေမှာဟိုအားလုံးပြီဖို့ဆိုတာကတော့စိတ်မလွယ်ဘူးကွာ။နောက်ပါဆိုတော့စိတ်ပြီးတော့အကန့်အသတ်တွေကများတယ်။ဒါဆိုအချိန်လဲပါပါတယ်လေ။ဆန္ဒနိုင်ငံဆောင်ကတမ်းမလို့ပါတယ်ဆိုတော့ကျော်လေးကိုဒါဟိုတောင်းတောင်းတင်းနေပေါ့နော်။အဆင်မပြေနေပေါ့။ဒါနဲ့လည်းအားလုံးအခြေအနေမှာကိုပြီဖို့ဆိုတာကတော့ဒီနေ့အတွင်းမှာတော့ပြီဆုံးတယ်တော့မဖြစ်ဘူး။ဆိုတော့လာလာတော့ကျိုးစိုးပါတယ်။နောက်တစ်ခုကမြန်မာစိုးရတဲ့ပြုံကြီးရန်ကြီးတော့ဆော့ဘိုင်ဆက်လို့မလဲ။ဆော့ပြောရမယ်လေ။ကျော်နေမယ်ကအခုလူရင်းကောင်းစီပါတယ်။ကျော်လေးအားလုံးတမတ်တိဖို့အားလုံးကတော့အဓိကကဲတွေရမလို့ကြိုးချီပါတယ
်။အခုလိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်တွေအားလုံးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်ဘက်လူသိမ်းချီထွက်ပြေးသွားကြရတဲ့မြန်မာနိုင်ငံကရခိုင်ပြည်ပခနဲ့ပတ်သက်ပြီးပကတိအခြေအနေတွေကိုပွင့်ပွင့်လင်းလင်းတင်ပြတင်တယ်လို့လည်းဟောင်ကောင်အခြေစိုက် AARC အာရှလူခွင့်ရေးကော်မရှင်ကလူခွင့်ရေးရှင်နေဦးမင်းလွင်ဦးကအကြံပြုပါတယ်
။ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရကိုနိုင်ငံတကာကနေပြရားပေးတာတော်တော်များများကြပါပြီ။နောက်ပြီးတော့တခါနိုင်ငံတကာကနေပြီးတော့လေးလာရေးပွဲတွေအတူကိုယ်စားလှယ်တွေကုလသမဂ္ဂရဲ့လူခွင့်ရေးကိုယ်စားလှယ်တွေစတာတွေအပြီးပြီးလာဖို့ကြိုးစားခဲ့ပြီးမယ်လေမြန်မာနိုင်ငံအစိုးရကနေပြီးတော့ညှင်းပယ်ခဲ့တာဖြစ်တဲ့အတွက်ဒီကုလသမဂ္ဂလူမျိုးရေးကောင်စီကအဖွဲ့ဝင်15ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ကလာပြီးတော့စုံစမ်းစစ်ဆေးမှုပြုလုပ်မယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီတော့ကကျွန်တော်တို့အနေနဲ့ကမြန်မာနိုင်ငံအတွင်းမှာတကယ်လက်ရှိဖြစ်ခဲ့တဲ့အမှန်တိုက်အခြေအနေတွေကိုခြားပြားရှင်းလင်းဖို့တော့လိုပါတယ်။အဲ့တော့ကိုယ့်ဘက်ကနေပြီးတော့စီမံခန့်ခွဲမှုနေပါတဲ့အတွက်ဖြစ်ခဲ့တဲ့ပြဿနာတွေရှိတယ်။ဒါတွေကိုလက်ရှိကြတဲ့ဆိုတော့အမှန်တိုက်တင်ပြ
နိုင်ရမယ်ရှင်းပြနိုင်ရမယ်ရှင်းရှင်းလင်းလင်းသိအောင်ပြောသင့်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကဒီကိုယ်စားလှယ်အဖွဲ့ကနေပြီးတော့ပဲမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ PR တွေညှို့နှဲသက်သာသွားအောင်စီမံဆောင်ရွက်နိုင်မှာဖြစ်တယ်။ဆိုရပုံမှာဆက်လက်ရည်ယူနေတာလည်းရပ်တန့်သွားနိုင်အောင်ဒီအဖွဲ့ကပဲဒီဖွဲ့ရဲ့အစဉ်ခါလာကပဲအဓိကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ
်။ကုလသမဂ္ဂလူညိုရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာခီးစင်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်ကိုအရင်ဆုံးတွားရောက်လေ့လာမှာဖြစ်တဲ့အတွက်တိမ့်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေသူတို့ရင်ဆိုင်ခဲ့ရတဲ့ရခိုင်အကြမ်းဖက်မှုအတွင်းကလူခွေကျိုးဖောက်မှုတွေကိုကိုယ်တိုင်စုံစမ်းသိရှိနိုင်မှာဖြစ်တယ်လို့လည်းဒေါက်တာခင်စောဝင်းကပြောပါတယ်
။ခီးစင်နေတဲ့ကိုယ်သူဘင်္ဂလားဒေ့ရှ်တွားရတယ်ကောင်းတယ်လေ။ဆိုတော့တကယ်ကိုခံထားရတဲ့နော်သူတွေကအဲ့ဒီမှာဖြစ်နေတာဟုတ်ဟိုဟိုဟိုကမတော်လည်းဘာလဲဆိုတော့ဒီကုလင်ကြည့်လို့ရတယ်ဆိုတော့ဟိုကလူတွေရဲ့ပြည့်ပြည့်တယ်ကိုကြားလာမှာပဲကြားဆိုတမီးရဖြစ်လဲမျောပြီးလာတဲ့ဆွေးကကျတော့ဒီကြားလာတဲ့ချက်တွေကိုသူပတ်ပြီးသူလက်ဆင့်ခံမယ်ပြီးတော့ဒီဘက်ကပေးတဲ့တဲ့နေကိုဒီအဆင့်သူပါနေမှာပေါ့ပါပြီးဆိုဒီလိုလိုချင်းရရဖြစ်နေပြီအဲ့မြန်မာဆွေးရတယ်ဘာလုပ်မလဲဆိုတော့သူတို့ဒါကိုသူတို့တွေ့ပြီးတော့နော်နေနေချင်းတွေ့ပြီးတော့ဒီကကိုသူတို့ဖြေရှားလိမ့်မယ်နော်သူပြောနေတဲ့ချက်ကဘာလဲဆိုတော့မြန်မာဆွေးရကတော့ဒီတွေကဆုတ်ပြထားတဲ့အတိုင်းပဲဒီကြောင့်လည်းခပ်ပြောမှာပဲเนาะဆိုတော့ဒါလေးကိုပြောလို့မရဘူးဘာကလေးဦးရင်းနဲ့ဒီရဲ့တစ်ဖြစ်မကပေါ့ဒီဆိုဖြင်းဖြင်းရှင်းနိုင်ဖို့အတွက်ကြောင်းရင်းနဲ့ဘာလို့တင်လဲဆိုတာကိုလူတွေကောင်းချင်းနေတဲ့ကအဓိကတိုင်ပြီးပြောရလိမ့်မယ်ဒီဆိုတော့เนาะအဲ့ဒါကအခင်အကြရမယ်လို့ထင်ပါတယ်
အခုလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်အရေအတွက်ခံမှန်းခြေတန်းကျော်ရှိသွားပြီဖြစ်ကြောင်းရိုဟင်ဂျာဒုက္ခသည်စုစုပေါင်း 1.3 တန်းကိုထောက်ပံ့နိုင်မှုလိုအပ်နေတဲ့ရန်ပုံငွေဒေါ်လာ 952 တန်းနဲ့က 900 ခန့်လုံးပဲရရှိသေးတယ်လို့လည်းမနေ့တောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်မှာကုလတွင်းမှုချုပ်ပြောခွင့်ရကပြောဆိုထားပါတယ်ရှင်
ရှင်များရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်တည်းကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခတ်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခန်းစာတွေမှာဖော်ပြလိုက်ကြပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲတိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
ဒီနေ့ညဒရဲလေးတိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီတိဘက်နိုင်ငံနဲ့ဆိုင်တိဘက်နဲ့ဆိုင်တဲ့သတင်းတပုတ်ကိုတင်ပြပေးကြပါရစေ။ပြည်ပရောက်တိဘက်လူမျိုးတွေဟာသူတို့ရဲ့ယဉ်ကျေးမှုနဲ့လူမျိုးလက္ခဏာတွေပျောက်ပြတ်မသွားရအောင်ထိမ့်သိမ်းစောင့်ရှောက်ထားကြတယ်လို့တိဘက်ဖုန်းတော်ကြီးဒလိုင်းလာမရဲ့မွေးရမြေကနေအိန္ဒိယနိုင်ငံဘက်ကိုတိမ်းရှောင်လာခဲ့တာနှစ်ပေါင်း60ပြည့်အထိမ့်မှကျင်းပနေကြတဲ့ပြည်ပရောက်တိဘက်လူမျိုးတွေကပြောဆိုလိုက်ပါတယ်။တရုတ်ဆိုရရဲ့ထိမ့်ချုပ်မှုအောက်မှာရှိနေတဲ့သူတို့ဒေသမှာတော့ရိုးရာယဉ်ကျေးမှုတွေပြတ်သုံးမဲ့အရေးချင်းချောက်ခံနေရတယ်လို့တိဘက်ခေါင်းဆောင်တွေကသတိပေးကြပါတယ်။ကမ္ဘာပေါ်မှာတိဘက်လူမျိုးတွေအများဆုံးခိုလုံနေထိုင်ရာအိန္ဒိယနိုင်ငံမှာတော့ပြည်ပရောက်တိဘက်တွေဖွင့်ထားတဲ့စာတင်ကျောင်းပေါင်းက80လောက်ရှိပြီးတော့ဒီကျောင်းတွေမှာတိဘက်ယဉ်ကျေးမှုတွေကိုသင်ကြားပေးနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့မြို့တော်မှာရှိတဲ့တိဘက်စာတင်ကျောင်းတစ်ခုကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့အန်ဂျနာပရက်စတီတိုင်းပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်။
ယူတီလီမျိုးကစာတေကျောင်းတစ်ခုမှာအခုကလေးငယ်တွေယူဆိုနေတဲ့တချင်းတွေနဲ့ကဗျာတွေအားလုံးဟာတိဘက်ဘာသာစကားတွေပါ။တေကြားပြီးတဲ့ဆရာဆရာမတွေကလည်းတိဘက်ရိုးရာဝိဆုကိုပဲအမြဲဝိဆေချပါတယ်။ကျောင်းသားကလေးငယ်တရားကျော်ကိုသူတို့ကိုယ်တိုင်မမြင်ဘူးသေးတဲ့သူတို့ဒေသအကြောင်းသင်ကြားပေးတယ်လို့ဆပ်ပြေလေးတိကလေးလေးကျောင်းရဲ့ကျောင်းအုပ်စရာမစ်မာဆရင်းကပြောပါတယ်
။ They advise the Tibetan situation not related with politics.
ငငယ်မပါတဲ့တိဘက်ဒေသအကြောင်းကိုပြောပြပေးပါတယ်။လာပါတဲ့တိုင်းပြည်တစ်ခုကိုပိုင်ဘာသာစကားကိုပိုင်လက္ခဏာတွေကိုယ်ဝန်မှုဘာသာတွေကောင်းကောင်းမွန်တည်ရှိတယ်ဆိုတာတွေကိုပါအ
ိန္ဒိယမှာရှိတဲ့ပြည်ပရောက်တိဘက်အုပ်ချုပ်ရေးအဖွဲ့ကဖွင့်ထားတဲ့ဒီလိုကျောင်းတွေမှာခလိငယ်တွေဟာတိဘက်စာပေတွေနဲ့တခြားဘာသာကတွေတိဘက်လိုပြန်ဆိုထားတဲ့ပုံပြစာအုပ်တွေကိုဖတ်ကြပါဗျ။ရိုးရာဂီတတူရီယာတွေကိုလည်းလေ့လာတိခဲ့ကြပါဗျ။တ
ဒီကြောင့်မှသုံးတဲ့အထိစာတွေကိုမိခင်တိဘတ်ဘာသာစကားနဲ့ပဲသင်ကြားပေးတယ်လို့ဆရာမဆိုနမ်ချထန်ကပြောပါတယ
် You know in Tibet now Tibetan language you know the Chinese they are suppressing all the you know not to even in
Tibet မှာဆိုရင်တော့တရုတ်တွေကတိဘတ်စကားကိုနှိပ်ကွပ်ထားပါတယ်စာသင်ခန်းထဲမှာတော့တိဘတ်စကားပြောခွင့်မရှိပါဘူးဒါကြောင့်ပြည်ပကဒီလိုနေရာမှာကျမတို့ရဲ့ဘာသာစကားကိုအထူးသဖြင့်စာသင်ကျောင်းတွေမှာထိန်းသိမ်းထားရပါတယ်ဒီမှာတော့အားလုံးကိုတိဘတ်လိုပဲပြောတာပါ
ဒါပေမဲ့လည်းနောက်ပိုင်းမျိုးဆက်သစ်လူငယ်တွေကြားအိန္ဒိယနိုင်ငံပြပထွက်ပြီးအခွင့်အလမ်းရှာဖွေတာတွေများလာတာကြောင့်အခုလိုတိဘက်ရည်ကျေးမှုထိသိမ်းဆောက်ရှောက်ရေးကြိုးပမ်းမှုတွေလျော့နေလာမှာကိုတချို့ကစိုးရိမ်ကြပါတယ်။တချို့ကလည်းတိဘက်ရည်ကျေးမှုဟာသူတို့အခြေချနေထိုင်ရာဒေသတွေစာသင်ကျောင်းတွေအပြင်ပြပနိုင်ငံတွေအထိမှတော့အခိုင်အမာအပြည့်အဝတည်ရှိနေပြီးသားပါလို့ပြောဆိုကြပါတယ်။ဩစတြေးလျနိုင်ငံကို2014ခုနှစ်မှာရွှေ့ပြောင်းနေထိုင်ခဲ့တဲ့တန်စီတီကအခုလိုပြောပါတယ
်။ The elder stories and through our teachers
One
day we go back to Tibet.
ကျွန်တော်တို့မှာမန္တလေးရှိသလိုဒီနေ့တိဘက်ကိုပြန်နိုင်လိမ့်မယ်လို့လည်းယုံကြည်ထားပါတယ
်။အခုဆိုရင်အိန္ဒိယနိုင်ငံမှာတိဘက်ဒုက္ခသည်တွေခိုးလုံနေထိုင်လာခဲ့တာတတိယမျိုးဆက်အထိဖြစ်လာပါပြီ။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာပြည်ပရောက်တိဘက်တွေအများစုခိုးလုံနေထိုင်နေတဲ့နိုင်ငံပဲဖြစ်ပါတယ်ရှင်
။မခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။စနေညနေခင်းအစီအစဉ်တွေကိုညနေ9:00နာရီအထိ Washington DC မြို့တော်ကတိုက်ရိုက်တင်လွှင့်နေတာဖြစ်ပါတယ်။ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ19 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖက်ယူနားဆင်နိုင်ပါတယ်ရှင်။အစီအစဉ်လေးအဆုံးမသက်ခင်မှာနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင
်။အာဖဂန်နစ္စတန်မြောက်ပိုင်းကခရိုင်တစ်ခုကိုတာလီဘန်စစ်သည်ကြွားတွေကဝင်ရောက်သိမ်းပိုက်ချိန်မှာပဲတောင်ပိုင်းပြည်နယ်ဟဲလ်မန်ကစစ်ခန်းတစ်ခုကိုလည်းဘုံခွဲတိုက်ခိုက်တာကြောင့်လူ9ဦးထက်မနည်းသေဆုံးသွားပါတယ်။နွေဦးရာသီကာလမှာအကြမ်းဖက်စစ်သည်ကြွားတွေကအခုလိုထိုးစစ်ဆင်လာတာဖြစ်ပြီးကွန်ဒက်စ်ပြည်နယ်အက်တပါကဒီအုတ်ချုပ်ရေးမှုအိမ်နဲ့ရဲစခန်းတွေကိုစီနင်ခဲ့ပါတယ်။အခုခါမှာဆိုရတက်တေဟာစစ်သေးကြတွေကိုပြန်ပြီးတော့တိုက်ခိုက်နေနေတယ်လို့ပြည်နယ်အရာရှိတွေကပြောပါတယ်။ကွန်ဒက်မြို့မြောက်ပိုင်းခလာအီဇယ်ကရဲဌာနချုပ်လွန်ကျွေးကင်းစကန်ဆယ်ကုနဲ့ဈေးတစ်ခုကိုစီနင်ထိန်းချုပ်နိုင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါတယ်။ဟဲလ်မန်ပြည်နယ်နက်အယ်လီခရိုင်မှာလဲအကြမ်းဖက်သမားတွေဟာကာဗွန်ခွဲတက်ခဲ့တာကြောင့်အရက်သား၄ဦးနဲ့တပ်ဖွဲ့ဝင်2ဦးသေဆုံးသွားတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရုံးကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်တစ်ဖက်နိုင်ငံကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်တွေနေရက်ကိုကုန်သိခါရှိရှိနဲ့ပြန်နိုင်ရေးပူးပေါင်းဆောင်ရွက်ကြဖို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကတိုက်တွန်းသွားပါတယ်။အရှိတော်အခြားနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲဒီကနေ့သတင်းစာရှင်းလင်းပွဲမှာစင်ကာပူဝန်ကြီးချုပ်ကအခုလိုပြောသွားတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့သူတို့ဆန္ဒအလျောက်နေရရင်ပြည်နယ်ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ကုန်သိခါရှိရှိပြန်နိုင်ရေးအချိန်ဆိုင်မနေဘဲနဲ့ချမှတ်ထားတဲ့ဂတိကဝတ်တွေအတိုင်းအကောင့်တွေပေါ်ဆောင်ရွက်ဖို့ဝန်ကြီးချုပ်လီရှန်လွန်းကပြောပါရယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီဂျင်ပင်တို့ဟာအငင်းပွားနေတဲ့နေဆက်ရေးနဲ့ပတ်သက်ပြီးတော့တည်တည်ငြိမ်ငြိမ်အခြေအနေကိုဆက်လက်ထိန်းသိမ်းသွားကြဖို့သဘောတူညီခဲ့ကြပါရယ်ခေါင်းဆောင်နှုတ်ဦးဟာတရုတ်နိုင်ငံအလယ်ပိုင်းဝူဟန်မြို့မှာနှစ်ရက်ကြာအလို့သဘောဆွေးနွေးခဲ့ကြတာပါခင်ဗျာ
တရင်ချင်းရုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ရှောင်းကမ်ချန်းဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ Viewer American တရဲ့ညနေခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ19 19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.
်